စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်အပြည့်အဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယသမ္မတရမ်နတ်ကိုဗင်ကဒီကနေ့ပြောကြားခဲ့ပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံခြင်းမှာအခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသမ္မတရုံးရဲ့ Twitter စာမျက်နှာတွေမှာဖော်ပြထားပါတယ်။အိန္ဒိယရဲ့အရှိမျော်မူဝါဒနဲ့အိမ်နီးချင်းနိုင်ငံဦးစားပေးမူဝါဒတွေအရမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပြီးမြန်မာနဲ့ဆက်ဆံရေးကိုအထူးအလေးထားတယ်လို့သမ္မတကိုဗင်ကသမ္မတဦးဝင်းမြင့်ကိုပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခြင်းမှာလည်းနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်နိုင်ငံတကာနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှအိန္ဒိယကအိမ်အလုံးရေ250ကုညီဆောက်လုပ်ပေးမဲ့အစီအစဉ်အရပထမအိမ်အလုံး50ကိုလည်းဒီကနေ့မြန်မာကိုလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံကတရားသူကြီးတွေနဲ့တရားရေးဆိုင်ရာတာဝန်ရှိသူတွေအရေးအသွေးမြင့်တင်နိုင်ဖို့အတွက်အိန္ဒိယနိုင်ငံကတင်ဒန်းပေးဖို့လဲသမ္မတနှစ်ယောက်တွေ့ဆုံခြင်းမှာသက်ဆိုင်ရာတာဝန်ရှိသူတွေလက်မှတ်ထိုးသဘောတူခဲ့ပါတယ်။သိပ္ပံနဲ့ဤပညာဆိုင်ရာအကူအညီပေးရအတွက်လဲနှစ်နိုင်ငံကြားသဘောတူခဲ့ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယသမ္မတခီးစဉ်နဲ့တိုက်ပြီးတော့ရန်ကုန်နေပြည်တော်မန္တလေးနိုင်ငံတကာလေဆိပ်တွေကနေရောက်လာတဲ့အိန္ဒိယကဘာလှည့်ခီးသွားတွေကိုစိုက်ရောက်ဗီဇာထုတ်ပေးမယ်လို့မြန်မာအစိုးရကကြေညာခဲ့ပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံကြားမှဒီကြောက်ဖြူအထူးစီးပွားရေးဆောင်အပါအဝင်စီးပွားရေးဆိုင်ရာသဘောတူညီမှုကြီးတွေရရှိထားချိန်မှာဒေတာရင်တရုတ်ရဲ့ဩဇာကြီးလာတာကိုချိန်ဝင်ရှာညှိနှိုင်းမှုအတွက်အိန္ဒိယသမ္မတကမြန်မာနိုင်ငံကိုလာရောက်တာလို့လေးလာသူတွေကသုံးသပ်နေပါတယ်။အိန္ဒိယသမ္မတဟာအိန္ဒိယအစိုးရထောက်ပံ့မှုနဲ့ဖွင့်ထားတဲ့စိုက်ပျိုးရေးသုတေသနဌာနနဲ့ BioRise စံသုတေသနဌာနတွေကိုနှစ်ဖက်မှာတွားရောက်လေ့လာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမှာဒီရန်ကုန်မြို့ကအာဇာနည်ဗိမာန်မှာလွမ်းသူပန်းခွေချမဲ့အစီအစဉ်လဲပါဝင်ပါတယ်။